နနေ့ကင်ပြည်ပစာလေးကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုးပြီးဆိုးမလာခြင်းနိုင်ငံတကာအတိုင်းအတာကနေဝင်ဝင်ဖြစ်ရှင်းချဖို့အတွက်ဒီသတင်းဖတ်ကုန်တာဝန်ချက်တန်းကုံဆုံတော့မယ်ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကွန်ဆယ်လေကတိုက်တွန်းလိုက်ကြောင်းအထွေမှုချုပ်ယုံကပြောပါတယ
် The security, humanitarian and human rights situation in Chin state as well as in Sagaing and Magway regions has been deteriorating
ဒီနယ်ချင်းစကိုင်းနယ်မကွေးတိုင်းနယ်မှာမကြခင်သတင်းပတ်တွေအတွင်းလုံခြုံရေးလူသားချင်းစာနာမှုနဲ့လူခွင့်အခြေအနေတွေဆိုးဝါးလာနေပြီးတရင်းတွေရ2019ရခိုင်ပြည်နယ်မှာစစ်တပ်နေနေရှင်းလင်းရေးကာလကြုံခဲ့ရတဲ့ဖြစ်ရမျိုးတွေရှိနေပါတယ်လို့အထူးကိုယ်စားလှယ် Christine Bogner ရဲ့ပြောကြားချက်ကိုမြို့ကုလသမဂ္ဂရုံးချုပ်ကတောက်တဲ့တရင်းစာရှင်းလင်းမှုအတွင်းအတွင်းမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကပြောသွားတာပါဒေသတွေမှာစစ်တပ်ကအင်အားတိုးချနေတဲ့အတွက်ပဋိပက္ခတွေပြင်းထန်လာမယ့်အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်ဒါကြောင့်အချိန်လေးပဲတည်းတဲ့ပုံမဆိုးလာခြင်းနိုင်ငံတကာတိုင်ဝမ်ကနေတင်းကြီးတင်းညွတ်တဲ့အကာအကွယ်ပေးဖို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တိုက်တွန်းချက်ထွက်လာခြင်းတောက်ကြံနေအစောပိုင်းမှာပဲပဋိပက္ခတွေနဲ့တင်းမာမှုကြီးထွားနေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်မှုကြောင့်နေအိမ်ဆောက်မှုများပြားပျက်စီးပါတယ်။ဒေသခံကာဝေးတပ်ဖွဲ့တွေနဲ့မြို့ကန်တွေကတော့မီးလောင်မှုဟာစစ်တပ်လက်ချက်လို့ဆွဆဲပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်လာမတွေ့သေးပါဘူး။မီးလောင်မှုကြောင့်ဗြိတိန်ခြေဆိုင်နိုင်ငံတကာပြည်ထောင်စုအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ရုံးပါဝင်နေရင်းဆောက်ဦးတရားထက်မင်းပျက်စီးခဲ့ရတယ်လို့လည်းဒီဘက်ကသတင်းထုတ်ပြန်ပါတယ်